တော်ရရှိမြခင်ဗျာဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်နယ်အမေရိကန်ခရီးစဉ်တွေဟာမြန်မာနိုင်ငံသားရဲ့မူဝါဒဟန်ချက်ပြန်မျှအောင်ကြိုးစားတဲ့ခရီးစဉ်တွေဖြစ်ယူဆရပါတယ်ဒေါ်ဆန်းစုကြည်ကိုအမေရိကန်သမ္မတအိုဘားမားကဦးဆုံးပထမဖိတ်ကြားခဲ့တာဖြစ်ပေမဲ့အင်းနီချင်းတရုတ်ပြည်ကိုအရင်ဆုံးတွားရောက်ဖို့ဒေါ်ဆန်းစုကြည်ကဆုံးဖြတ်ခဲ့ပါတယ်ဒီအတွက်ဒေါ်ဆန်းစုကြည်မှာမဟာဗျူဟာကျတဲ့အကြောင်းချက်တွေရှိနိုင်ပါတယ်ကမ္ဘာမှာစစ်အေးကာလနေကုန်းချုပ်သွားခဲ့ပြီးတဲ့နောက်အာရှတိုက်ရဲ့မဟာဗျူဟာဗဟုချက်မှဟာအိန္ဒိယသမုဒ္ဒရာနဲ့တောင်တရုတ်ပင်လယ်ပြင်စီကိုရွေ့လျှသွားခဲ့ပြီလို့နိုင်ငံတကာသုတေသီတွေကပြောဆိုခဲ့ကြပါတယ်။အကျိုးဆက်အနေနဲ့နိုင်ငံတွေကြားကပြင်ဆင်မှုမဟာဗျူဟာတွေလည်းပြောင်းလဲသွားမှာဖြစ်လို့အဲ့ဒီအပြောင်းလဲဟာအရေးကြီးပါတယ်။အခုအခါအရှေ့တောင်အရှဒေသရဲ့ကုန်းပိုင်းရေပိုင်းတွေကိုလွှမ်းမိုးနိုင်ရေးအတွက်အိန္ဒိယနဲ့တရုတ်တို့ပြင်ဆင်နေကြသလိုပဲအမေရိကန်ပြည်ထောင်စုကလည်းအရှေ့တောင်အရှပင်လယ်ပြင်စီကိုအာရုံစူးစိုက်လာနေတာပါ။အထူးသဖြင့်ပင်လယ်ပြင်ကုန်းသွယ်ရေကြောင်းသွားလာရေးမှာတရုတ်ကထိန်းချုပ်လာမှာကိုအမေရိကန်ကလည်းစိုးရိမ်နေပါတယ်။အလားတူတရုတ်ကလည်းအမေရိကန်ဆိုတဲ့ပြည်မတစ်ယောက်ထပ်တိုးလာမှာကိုမလိုလားပါဘူး။အဲ့ဒီလိုအခြေအနေမှာရွေးကောက်ပွဲအနေနဲ့ NLD အစိုးရခေါင်းဆောင်ဖြစ်လာတဲ့ဒေါ်ဆန်းစုကြည်ရဲ့တရုတ်နဲ့အမေရိကန်ခရီးစဉ်ပေါ်ပေါက်လာခဲ့တာပါ။တကယ်တော့1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီကိုပထမဆုံးချီကျူးခုန်ပြူသဝင်လော်တွေပြပုတ်ခဲ့တဲ့သူတွေထဲမှာအဲ့ဒီတုန်းကတရုတ်သားမှလည်းပါဝင်ခဲ့ပါတယ်။အဲ့ဒီတော့မြန်မာစစ်အစိုးရကဆီဆိုးသွားခဲ့လို့တရုတ်အစိုးရကရန်ကုန်ကတရုတ်သံအမတ်ကိုပြန်လည်ဆင့်ခေါ်ခဲ့ပါတယ်2020ရွေးကောက်ပွဲမှာလည်းရန်ကုန်ကတရုတ်သံအမတ်ဘေကျင်းကိုပြန်ရောက်နေခဲ့တာပါဒီအတွင်းစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာနေတဲ့တရုတ်ပြည်အတွက်မြန်မာနိုင်ငံဟာပထဝီနိုင်ငံရေးစီးပွားရေးအရာအင်မတန်မဟာဗျူဟာကျတဲ့နိုင်ငံအဖြစ်တရုတ်အစိုးရကမြင်လာပါတယ်တစတစနိုင်ငံတကာနဲ့ဝေးကွာပြီးအထူးချံဘဝရောက်နေတဲ့မြန်မာစစ်အစိုးရကိုတရုတ်ကဖေးမှကူညီခဲ့ပါတယ်ဗိုလ်ချုပ်မှုကြီးသန့်ရွှေရဲ့22နှစ်သက်တမ်းအတွင်းတရုတ်ကကုလသမဂ္ဂလိုနေရာမျိုးမှာမြန်မာဘက်ကနေပြီးတော့ရက်တီကောက်ွယ်ပြီးစစ်လက်နက်ပစ္စည်းတွေလည်းရောင်းချပေးခဲ့ပါတယ်။တစ်ဖက်မှာလည်းမြန်မာပြည်ကသဘာဝတရားစံတာတွေကိုတရုတ်ကစိတ်ကြိတ်ထုတ်ယူနိုင်ခွင့်ရရှိခဲ့ပါတယ်။ဒါပေမဲ့တဖြည်းဖြည်းနဲ့တရုတ်ဘက်မှမြှုပ်နေရတဲ့အခြေအနေကိုမြန်မာစစ်ကောင်းဆောင်တချို့ကမလိုလားကြတော့ပဲနဲ့2011ခုနှစ်သမရဦးသိန်းစိန်တစ်ထက်အေယာဝတီမြို့ဆောင်ဆယ်စီမံကိန်းကိုမြန်မာဘက်ကတစ်ဖက်သက်ရပ်ဆိုင်းလိုက်တဲ့ကိစ္စအဲ့ဒီနောက်လေဗရောင်းကျင်းနေမိုင်းပြဿနာဆရာတွေနဲ့အတူနိုင်ငံခြားဆက်ဆံရေးယိုယွင်းလာခဲ့ပါတော့လေမြန်မာပြည်မှာတရုတ်စီမံကိန်းကြီးတွေပြဿနာဖြစ်ရတဲ့အကြောင်းဟာပြည်တွင်းကတရုတ်စက်ကြီးရေးသမားတွေနဲ့အမေရိကန်စတဲ့အနောက်နိုင်ငံတွေတွေ့ထိုးလို့ဖြစ်ရတာလို့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကမကြခင်ကပဲရေးသားခဲ့ကြပါတယ်တကယ်တော့ကချင်ပြည်နယ်မှာကချင်လူထုနဲ့အဖွဲ့အစည်းတွေကန့်ကွက်နေတာကိုတရုတ်ကအရင်မဆိုင်ပဲစစ်အစိုးရသဘောတူညီချက်နဲ့မြစ်ဆုံစီမံကိန်းကိုစခဲ့တာပါအဲ့ဒီလိုစစ်အစိုးရနဲ့တရုတ်ကစတင်ခဲ့တဲ့စီမံကိန်းတွေဟာဒေသခံပြည်သူတွေကိုအကျိုးမပြုပဲစစ်တပ်နဲ့တရုတ်ကုမ္ပဏီတွေကိုသာအကျိုးပြုတာကြောင့်လူထုစားကျင်မှုတွေနဲ့ကြုံတွေ့ခဲ့ရတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စီပေါ်ရေးပညာရှင်ဦးခမုံညိုဘောကဘေးသားကဟောပြောပွဲတစ်ခုမှာအခုလိုပြောကြားခဲ့ပါတယ်
အဲ့တော့ပြီးခဲ့တဲ့နှစ်လလောက်ကတရုတ်သံအမတ်ကြီးနဲ့တွေ့တယ်နော်မင်းတို့ဟာလို့မင်းတို့ဟာပါတီချင်းဆက်ဆံတရုတ်ကွန်မြူနတီပါတီဗမာပြည်ကွန်မြူနတီပါတီတရုတ်တက်မရောမြန်မာတက်မရောတရုတ်အစိုးရမြန်မာအစိုးရကျန်တာဘသူမှဂယုဆိုင်စရာမလိုဘူးလို့မင်းတို့လုပ်ခဲ့တာအဲ့ဒါတွေခုခံအဲ့ဒါဆိုငါတို့ဘာလို့ရမလဲပညာရှင်ချင်းချင်းဖလှယ်ပ
ါမြန်မာနိုင်ငံဆိုင်ရာအမေရိကန်သားမဟောင်းပရစီလာကလပ်ကလည
်း The challenge for China is going to be to make that investment work for the people of Myanmar and not just for China right now the perception in Myanmar among
မြန်မာပြည်မှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေဟာတရုတ်အတွက်ကြီးတာဖြစ်ရမှာမဟုတ်ပဲမြန်မာပြည်သူတွေရဲ့အကျိုးအတွက်လည်းဖြစ်ရမှာပါမြန်မာပြည်သူတွေကတော့တရုတ်ဟာသူ့ရဲ့ကိုယ်ကျိုးအတွက်သာလုပ်နေတယ်လို့မြင်နေကြတာပါတကယ်တော့မြန်မာပြည်ကတရုတ်စီမံကိန်းတွေမှာအနာဂတ်ရှိပါတယ်ဒါပေမဲ့စီမံကိန်းအကျိုးအမြတ်တွေဟာမြန်မာပြည်သူတွေကိုပါခံစားနိုင်ဖို့လိုပါတယ်လို့ပြောဆိုကြတာပါတရုတ်ကလည်းဒါကိုရိတ်ဆားမိလာခဲ့ပါတယ်မြစ်ဆုံဒေသနဲ့လက်ဘရုံးဒေသတွေမှာဆိုင်ရာတရုတ်ကွန်မတီအရာရှိတွေကဒေသခံတွေနဲ့နီနီကကဆက်ဆံဖို့ကြိုးစားလာခဲ့ကြပါတယ်။ဒီနှစ်ဇန်နဝါရီလစာပိုင်းကလည်း CFPD လို့ခေါ်တဲ့တရုတ်နိုင်ငံငင်းကြားရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကမြန်မာအရာဘက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။တရုတ်မြန်မာဆက်ဆံရေးတိုးတက်လာရေးအတွက်မြန်မာပြည်သူတွေရဲ့ဆန္ဒမှန်ကိုသိရှိနိုင်ဖို့အရာဘက်အဖွဲ့အစည်းအချင်းချင်းကူလူဆက်ဆံသွားမယ်လို့ CFPD ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်ခဲ့တဲ့နယ်သာလန်အခြေစိုက် TNI လို့ခေါ်တဲ့ Transnational Institute ရဲ့မြန်မာပြည်ကတရုတ်စီမံကိန်းတွေအကြောင်းစရတ်မှာလဲတရုတ်ကုမ္ပဏီတွေဟာရင်းစစ်အစိုးရလက်ထက်ကလို့ ကိုကျူးအတွက်လွတ်ချင်တယ်လို့လုပ်လို့မရတော့တဲ့အတွက်မူဝါဒပြောင်းနဲ့လာရပုံအရင်ကလိုမြန်မာပြည်ကိုတရုတ်တို့ကိုယ်သွေးစီချောင်းဖြတ်လန်းအဖြစ်အသုံးချဖို့ဆိုတာတဲ့မြန်မာပါဝင်တဲ့ခေတ်သစ်တရုတ်ပိုးလမ်းမကြီးစီမံကိန်းအဖြစ်ပြောင်းလဲပြောဆိုလာရပုံတွေကိုဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိပြည်တွင်းညချင်းကြီးလုပ်ငန်းစဉ်မှာလည်းတရုတ်ကပါဝင်လာခဲ့ပါတယ်။တရုတ်မြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့ဝါကူကမိုင်လာအဖွဲ့တွေနဲ့ပတ်သက်ပြီး၂၁ရာစုပင်လုံးညချင်းကြီးဆွေးနွေးပွဲမှာတရုတ်ကလည်းပါဝင်ကူညီခဲ့တာပါ။ဒါကလည်းသူနဲ့ဆက်ဆက်နေတဲ့နယ်စပ်ဒေသတစ်လျှောက်မတည်ငြိမ်အေးချမ်းမှာကိုတရုတ်ကမလိုလားလို့ဖြစ်ပါတယ်။ပြီးခဲ့တဲ့ဆွေးနွေးပွဲမှာတရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှရေးရာအထုသာမကြီးမစ္စတာဆွန်ကောရှန်ကဘာသာပြန်ကနေပြီးတော့တဆင့်အခုလိုပြောကြားခဲ့ပါတယ်
။这个整个过程当中，我们一直在劝说这些民地武组织来参与。
你龙岗的小马，全都到下的，当然当然的干部也是要阿龙下，伊那么也 ，NCA 那么也托付全都到下，你也当带动你吧的。全都到下，闹钟我提呗，全都到下就这个吧的。大边边全都到下带动路片吧的，套看路片吧的，大边边送票都没好吧不？全都到下古都到下个古闸标标到送票路没也吧不？到到那边全都到下，移民嘛南干县，宁乡也偏生活，设了安民铺，设了铺铺都带不？全都到下设了比到古尼边边，但南门就那边
的。唐山书记也，只有比开以前送得快的，我过了十年的，不多的人头边接下来。တရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာကိုထင်ဟဖော်ပြနေပါတယ်မြန်မာပြည်ကိုတဘာဝသယံစာတာထုတ်ယူတဲ့နေရာအဖြစ်သာမကပဲတရုတ်ဆိုရရဲ့အကြီးမားဆုံးအိမ်မက်တစ်ခုဖြစ်တဲ့ခေတ်သစ်တရုတ်ပိုးလမ်းမှာစီမံကိန်းကြီးမှာအရေးပါတဲ့နိုင်ငံအဖြစ်ပါဖော်ပြထားပါတယ်တရုတ်သမ္မတရှီဂျင်ဖင်က One Belt One Road လို့ခေါ်တဲ့စီးပွားရေးဈေးကြံပတ်ပိုးလမ်းမှာ21ရာစုပင်လယ်ရေကြောင်းပိုးလမ်းမှာဆိုတဲ့မဟာဗျူဟာမြောက်ပိုးလမ်းမှာနှစ်သွဲစီမံကိန်းကို2013ခုနှစ်ကစပြီးကဘာကိုချပြခဲ့ပါတယ်အာရှအာဖရိကဥရောပတိုက်တွေကိုချိတ်ဆက်မှာဖြစ်တဲ့အတွက်အင်မတန်ကြီးမားတဲ့စီမံကိန်းဖြစ်ပါတယ်။အဲ့ဒီစီမံကိန်းဖြစ်မြောက်ရင်ကမ္ဘာနိုင်ငံရေးစီးပွားရေးအနေအထားတွေလည်းပြောင်းလဲသွားမှာပါ။အဲ့ဒီအပြောင်းအလဲတွေနဲ့အတူအာရှမှာတရုတ်ပြည်ရဲ့ဩဇာကြီးမားလာပေါ်ရရှိတဲ့အတွက်အမေရိကန်အတွက်လည်းရတဲ့မအေးစရာဖြစ်ရပါတယ်။ခေတ်သစ်ပိုးလမ်းမှာစီမံကိန်းကိစ္စမှာအင်အားကြီးနိုင်ငံတွေအနေနဲ့အရင်ကလိုပဲပူးပေါင်းဆောင်ရွက်ရေးတဲ့ဩဇာပြင်ဆင်ရေးထူထောင်လာကြမယ်ဆိုရင်တော့အာရှပစိဖိတ်ဒေသမှာခေတ်သစ်ပိုးလမ်းမနဲ့အတူခေတ်သစ်စည်အေးအခြေအနေတစ်ခုပေါ်ပေါက်လာနိုင်တယ်လို့ဟော်ကင်းထုတ်ခဲ့ကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ